ဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးကတရုတ်ဟာရေပြင်ပိုင်နဲ့ပိုင်ဆိုင်မှုအငင်းပွားမှုတွေမှာအသာစီးရဖို့အတွက်အားထုတ်နေတာဟာအာရှရဲ့တည်ငြိမ်ရေးကိုချိမ့်ချောက်နေတယ်လို့သတိပေးရန်ဂျပန်နဲ့လုံခြုံရေးတင်းတင်းကြပ်ကြပ်ပူးပေါင်းလှုပ်ဆောင်ဖို့ကတိပေးလိုက်ပါတယ်။နိုင်ငံခြားရေးဝန်ကြီးအယ်ဘတ်ဒီရိုဇာရီယိုကဂျပန်နိုင်ငံခြားရေးဝန်ကြီးနဲ့မနီလာမှာတွေ့ဆုံဆွေးနွေးပြီးအခုလိုမှတ်ချက်ချပြောဆိုခဲ့တာပါ။ဖိလစ်ပိုင်ဟာတရုတ်နဲ့ရေပြင်ပိုင်းနဲ့အငင်းပွားနေတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။တရုတ်ဟာတောင်တရုတ်ပင်လယ်ပြင်ထဲကအငင်းပွားနေတဲ့ပိုင်းနဲ့အတွင်းအုပ်ချုပ်ဖို့ဒေသဆိုင်ရာအာဏာပိုင်အဖွဲ့တစ်ဖွဲ့ဖွဲ့စည်းပေးခဲ့ပြီးခွင့်ပြုချက်မရှိဘဲဝင်ရောက်လာတဲ့နိုင်ငံခြားသင်္ဘောတွေကိုတက်ရောက်ရှာဖွေခွင့်နဲ့ဖမ်းဆီးခွင့်ပြုတာအပါအဝင်ချိမ့်ချောက်မှုတွေလုပ်နေတဲ့ပေါ်သူကစိုးရိမ်တယ်လို့ပြောဆိုခဲ့ပါတယ်။ရေချောင်းဆိုင်ရာကင်းလက်စွန်းဆောင်ရေးပို့ပြီးမြန်မာလာစီရေးအတွက်ဆက်သွယ်ရေးစနစ်နဲ့အတူကင်းလက်သင်္ဘောအသစ်ဆယ်စင်းကိုလည်းဂျပန်စီကနေမကြခင်မှာပဲရရှိဖို့ခန့်မှန်းထားတယ်လို့သူကပြောပါတယ်။ဂျပန်နိုင်ငံခြားရေးဝန်ကြီးကတော့ဖိလစ်ပိုင်နဲ့ပိုမိုနဲ့ဆိုင်စွာပူးပေါင်းဆောင်ရွက်မှုတွေကနေအာရှပစိဖိတ်ဒေသရင်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုဖော်ဆောင်နိုင်ဖို့အထောက်အကူဖြစ်စင်မယ်လို့ပြောပါတယ်။ဗီယက်နမ်၊ဘရူနိုင်း၊မလေးရှားနဲ့ထိုင်ဝမ်တို့ဟာတရုတ်နဲ့ရေပြင်ပိုင်နဲ့ပိုင်ဆိုင်မှုဆိုင်ရာအငင်းပွားနေတဲ့နိုင်ငံတွေဖြစ်ပါတယ်။